ကျော်ရနိုင်ငံ CMJ အထူးဆက်ရုံမှာလူဝါကတူးမြင့်ပေးဖို့ဒန်းတူလူသမားအခွင့်အရေးရရှိဖို့အတွက်ငြင်းငြင်းစွာတောင်းဆိုနေခဲ့ကြတဲ့မြန်မာလူသမားတွေရှိရာတန်းရကိုဆက်ရုံဝန်ထမ်းတွေမနေ့အစောကြီးအတင်းဝင်ရောက်ပြီးရိုက်နှက်ခဲ့တယ်လို့အရိုက်ခံရတဲ့လူသမားတွေကပြောပါတယ်ဒီကနေ့မနေ့အစောပိုင်းမှာဖြစ်ပျက်ခဲ့တဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးဂျော်ဒန်ရဲဌာနမှာတိုင်ကျဲဖွင့်ထားပြီးသက်ဆိုင်သူတွေကိုအရေးယူဖို့ဂျော်ဒန်လူသမားအဖွဲ့အစည်းတွေကလည်းအကူအညီပေးနေတယ်လို့ဆိုပါတယ်အပြည့်စုံကိုကိုစော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအလုသမားတန်းရမှာအိတ်နေကြတဲ့မြန်မာအလုသမားတွေရှိရာကိုစနေနေ့မနေ့9နာရီခွဲလောက်မှာ CMJ အထက်ချုပ်ဆက်ရုံကတရုတ်နဲ့အာရဗူဝန်ထမ်းတွေအမျိုးသမီးဆောင်ကိုရောက်လာပြီးအလုဆင်းမှုအတင်းတိုက်တွန်းခဲ့တာပါဒါပေမဲ့အမျိုးသမီးတွေကသူတို့တောင်းဆိုချက်တွေမရသေးတာရောကုမ္ပဏီနဲ့ညှိနှိုင်းနေတဲ့ကိစ္စတွေမပြည့်ပြတ်သေးတာရောကြောင့်အလုမဆင်းဖို့ငြင်းဆန်တဲ့အတွက်ဆက်ရုံဘက်ကဆေးလွှတ်လိုက်တဲ့သူတွေကဒုတ်တွေကင်ဆောင်ပြီးတော့လူစုလူဝေးနဲ့အတင်းဝင်ရောက်ရိုက်နှက်ခဲ့တဲ့အတွက်အမျိုးသမီးတချို့ဒဏ်ရာပြင်းပြင်းထန်ထန်ရရှိခဲ့ကြတာပါသူတို့ကိုဝင်ရောက်ရိုက်နှက်ခဲ့တဲ့အခြေအနေတွေကိုတော့အမျိုးသမီးဝန်ထမ်းတဦးကအခုလိုရှင်းပြပါတယ်
အော်ကျမတို့မနေ့မိုးလင်းတော့သူတို့တွေကအွန်လိုင်းကျင်းလိုက်သူတို့ဒီကတရုတ်တွေရောသူတို့ဒီနိုင်ငံလူမျိုးတွေရောပေါ့နော်အလုဆင်းဖို့လာခေါ်တယ်ကျမတို့အဆောင်မှာပဲကျမတို့နေတာသူတို့ကအတင်းလာခေါ်တာရုံးရင်းဆန်ကဖြစ်ပြီးတော့ထိုးတာလက်သေးတွေနဲ့ထိုးတာအခုအခန်းထဲဝင်နေကျမတို့ကမစိဘူးပြောတယ်လှေကားထဲမှာလည်းလူတွေအများကြီးရှိတဲ့အတွက်ကိုယ့်လူတွေကိုပြန်ခေါ်တယ်သူတို့ကမရဘူးအတင်းဆွဲတယ်တိုင်းမှာညီမတို့ဘက်ကတရားမမလိုက်ဟိုဟာသွားတော့နဲ့သွားတယ်နှက်ခမ်းပေါက်သွားတယ်မျက်နှာရည်ရောင်သွားတယ်နှက်ခမ်းရောင်သွားတယ်ညီမတို့ရေယူပေးမယ်လို့တော့ပြောတယ
်သူ့လိုပဲအရက်ခံရပြီးတော့မျက်လုံးမှာဒဏ်ရာရသွားတဲ့အမျိုးသမီးအလုသမားကတော့အသက်အန္တရာယ်ပါဆိုရင်ရတဲ့အနေထားဖြစ်လာတာမျိုးအဲ့ဒီမှာဆက်မနေရတော့ဘူးလို့ပြောပါတယ
်သူ့ခံရတယ်မျက်လုံးကိုထိမိသွားတယ်နားလည်းထိတယ်လက်ကိုလည်းထိမိသွားတယ်သူတို့တန်တုံနဲ့ရိုက်တာလက်ထိသွားတယ်လက်နဲ့ကလာတယ်မျက်လုံးကတော့အခုမျက်လုံးကကြည့်လို့မရအောင်မျက်လုံးတော်တော်အောင့်နေတယ်ညီမတော့အရန်ဝမ်းနေတဲ့ကိုကြီးပြန်လဲပြန်နေတယ်ဒီမှာအသက်အန္တရာယ်အရန်ဆိုးရင်ရတယ်။နောက်ဒီနေ့နောက်ဆိုလို့ရှိရင်အခုတောင်မှဒါအခန်းထဲဒီကိုရီလာရလို့ဆိုကားတယ်ဆိုနောက်ဆိုလို့ရှိရင်မတွေ့ရဘူးအသက်အန္တရာယ်လည်းဆိုးရင်ရတယ်။အမြန်လဲကြောက်ပါတယ်ကိုကြီး
။အခုလိုလာရောက်ရိုက်နေတဲ့သူတွေထဲမှာတရုတ်နဲ့အာရဗူဝန်တန်း80ပတ်ဝန်းကျင်လောက်ပါတယ်လို့အလုသမားတွေကပြောပါတယ်။အခင်းဖြစ်ပြီးနောက်ဂျော်ဒန်နိုင်ငံကဒေသခံအလုသမားအဖွဲ့အစည်းတစ်ခုဖြစ်တဲ့ INUTC အဖွဲ့ကလာရောက်ကူညီပေးခဲ့တာတွေကိုလည်းအလုသမားခေါင်းဆောင်တဦးဖြစ်သူကိုကျော်စင်ဦးကပြောပြပါတယ
်။အခုနောက်ဆုံးမှာဒီဟို INUTC ကဟိုအမျိုးသမီးကြောက်တဲ့ဒီလေပိုင်းရောကယူနီယံတင်းအဖွဲ့ကြီးကဟိုမျိုးသားကြောက်နေတာကျွန်တော်ဒီကိစ္စမျိုးပေါ့နော်ရဲစခန်းကိုသွားပြီးရှင်းကြပါရှင်းပြီးတော့မနက်ဖြန်ကြောက်လို့ရှင်းပေါ့နော်ဒီမှာထပ်ပြီးတော့မဖြစ်အောင်သူတို့တောင်းဝန်ယူပါတယ်ဆိုပြီးလာပြီးပြောသွားပါတယ်။နောက်ပြီးတော့ဒီရဲစခန်းကိုသွားပြီးဖုန်းဖွင့်မှုတက်ကိုလည်းဒီကလေးရဲ့ဖြစ်ဒီမုခင်းပြတဲ့နေရာမှာဖြစ်သွားတဲ့ကလေးတွေရဲ့ပတ်စပို့စာအုပ်တွေရဲ့နောက်ပြီးတော့သူတို့နေထိုင်ခွင့်ကတ်တွေရဲ့နောက်သူတို့နာမည်တွေသူတို့လိပ်စာတွေအတိအကျယူသွားပါတယ်။ဟိုနောက်ပြီးတော့ကျွန်တော်တို့ဘက်ကလည်းဟိုအာမခံချက်တစ်ခုတော့ပေးသွားပါတယ်။အဲ့ဒါပါလဲဆိုတော့မနေ့ကကြားလို့ရှိရင်ပေါ့နောက်ခုလိုမျိုးလာပြီးထပ်ပြီးတော့အထက်ဝင်ပြီးရိုက်တာမျိုးလိုနောက်ပြီးတော့အဲ့လိုလာတော့မျိုးလိုဖြစ်နောက်ထပ်ဝင်လာတာမျိုးလိုတကယ်လို့ဖြစ်လာခဲ့မယ်ဆိုလို့ရှိရင်သူတို့အနေနဲ့ပေါ့နော်သူတို့ကိုလာတဲ့လူတွေအကုန်လုံးသူတို့ဖမ်းချုပ်ပြီးအေးအေးယူပေးပါမယ်ဆိုပြီးတော့ကျွန်တော်တို့လာပြီးတော့အာမခံသွားပါတယ်ဟုတ်ကဲ့။
လက်တလောဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေကိုဆွေးနွေးတင်ပြရအောင်အစ္စရေးမှာရှိတဲ့မြန်မာတန်ယုံကိုအလုသမားတွေဘက်ကဆက်သွယ်ပေးမယ်ဆက်သွယ်လို့မရဘဲဖြစ်နေတယ်လို့အလုသမားတွေကပြောပါတယ
်မနေ့ကအထီးတော့တန်ယုံကဆက်သွယ်ရပါတယ်ကိုတန်ယုံကတော့မနေ့ကပြောပါတယ်ဒီကိစ္စမျိုးတွေဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုမျိုးဖြစ်လာနိုင်တဲ့အတိုင်းအတာမျိုးကိုတန်ယုံကပြောထားပါတယ်ဆိုပြီးတော့ဟိုတန်ယုံကတာမကြီးကနေပြီးတော့ကျွန်တော်ပြောပါတယ်ဒီနေ့အဲ့လိုဖြစ်လာတဲ့အတိုင်းအတာမှာပေါ့နော်ကျွန်တော်လက်ရှိအနေထားကတန်ယုံကိုခေါ်တာမနေ့ကအမှုကင်းဖြစ်တဲ့အချိန်ကစပြီးအခုအချိန်ဒီတန်ယုံကိုဆက်သွယ်မရသေးပါဘူးကိုဟုတ်ကဲ့
ကျော်ရနိုင်ငံကအလုသမားအရေးဆောင်ရွက်သူတွေကစိတ်ဝင်ထဲမှာနောက်နောက်ဒါမျိုးမဖြစ်ရအောင်သူတို့အနေနဲ့ကူညီဆောင်ရွက်ပေးမယ်လို့ပြောဆိုခဲ့ပေမဲ့လည်းမြန်မာအလုသမားတွေကတော့အခုလိုကိုထိလက်ရောက်ဆော်ကားတဲ့အထိဖြစ်လာတာကြောင့်အသက်အန္တရာယ်ပါဆိုရင်လာရပြီးမြန်မာပြည်ပြန်ဖို့ကူညီဆောင်ရွက်ပေးမယ်သူအများဆုံးလိုအပ်နေတယ်လို့ပြောကြပါတယ်။အလုဆင်းတဲ့နေ့တွေမှာအလုရှင်ဘက်ကအလုသမားတွေကိုထမင်းချက်ကျွေးပေးမယ်။ရေရှည်မှာစားမရတော့တဲ့အထိအည်အသွေးညံ့ဖြစ်လာတဲ့အကြောင်းအလုသမားတွေဘက်ကဇောရကတက်ရကဖေဖော်ဝါရီလ14ရက်နေ့ကစပြီးတော့အခုလိုသပိတ်မောက်တောင်းဆိုမှုတွေဖြစ်လာတာပါ။တောက်ကြနေတုန်းကတော့ဒီတောင်းဆိုမှုကိုဥဆောင်သူ22ဦးမြန်မာပြည်ကိုပြန်မယ်ဆိုရင်အလုရှင်ဘက်ကလှုပ်အားကဒေါ်လာ180အထိတိုးပေးဖို့သဘောတူခဲ့တဲ့အကြောင်းအလုသမားတွေက VOA ကိုပြောပြခဲ့ပါတယ်။စစ်ရုံတစ်ခုထဲမှာအတူတူအလုလုပ်နေကြတဲ့တရုတ်ဝန်ထမ်းတွေကိုတော့အခြေခံလစာဒေါ်လာ100ကျော်အပြင်တခြားရှားပါးစရိတ်အချိန်ပိုလှုပ်အားကစတာတွေကိုအလုရှင်ဘက်ကလက်ရောပေးထားတာကြောင့်လက်ရှိရနေတဲ့လောက်အားကဒေါ်လာ155ကနေပြီးတော့ဒေါ်လာ100အထိတိုးပေးဖို့မြန်မာအလုသမားတွေဘက်ကလည်းတောင်းဆိုနေတာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံအာမန်မြို့အပြင်ကအယ်ဟာဆန်မြို့မှာရှိတဲ့ CMJ အထက်ချုပ်ဆက်ရုံမှာမြန်မာအလုသမား1300ကျော်အလုလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ။